Minglawa Jose Maoshin.
Okay, Minglawa.
Nima Yi, the ASEAN 2 Seawego, Indonesia Nangan, Jakarta Ma, Jimba Bare, now Bojomuji, Mea Line, Lukurai, Dodi Deo Bare. So, the Nima Yi, ASEAN 2 Seaway, Ye, Kuti, Yalakubono, Jose Mao, no Bloom Yamalish.
Pretulo, Mashiba, Udua, the consensus, Piore, Dua. ဘယ်လိုမျိုးဟိုကွန်ဆန်ဆက်လဲတော့မသိဘူးပေါ့နော်အဲဒီကြာရေရေရာတဲ့အချက်လက်တွေတော့မဟုတ်ပါဘူးဟိုအထူးအားဖြင့်တော့ခုနကဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့နေပေးမယ်ဆိုတာမျိုးတွေနောက်ပြီးတော့ဒီ
အချက်လဲလို့ကျွန်မညီမာရင်ဘာဖြစ်လို့လဲဆိုတော့မနေ့ရနေမဲ့ဟိုအာဆီယံကဒီကွန်ဆန်ဆက်ထုတ်ပြီးညနေပိုင်းနေမဲ့เนาะဒီမှာအတန်းဘူးနေညစွာနဲ့တန်ပေါင်းတီးပြီးတော့ဆန္ဒထုတ်ပေါ်တဲ့အမျိုးသမီးတွေကိုလမ်းမကော်ပြီးတော့အတင်းပြားပေးပြီးတော့တချင်းဆိုခိုင်းနေအကခိုင်းနေဆိုတော့တကယ်အတိုင်းအကျကိုပြတ်ပြားစေတဲ့စမ်းသပ်မှုတွေပေါ့နော်အဲ့လောက်တဲ့ကိစ္စမျိုးတွေဟာဆက်ဖြစ်နေ
ပြီးတော့တစ်ချိန်လုံးဒီလိုပဲလုပ်လာတာဥပမာပြောရမယ်ဆိုလို့ရှိရင်ဒီအာဆီယံကိုမြန်မာနိုင်ငံဝင်ရောက်ဖို့ဒီနာအဖလက်ထက်ထဲမှာကြိုးစားကြတဲ့ကိုကဒါကဟိုဒီစစ်အုပ်ချုပ်ရေးကိုအသက်ဆက်ဖို့လို့ဆိုရဲရည်ရွယ်ချက်နဲ့နိုင်ငံတကာကိုလှည့်ထားဖို့လို့လုပ်ခဲ့တာပဲဒုံးစံတိုင်းအများတမ်းပဲအပြင်မှာပြောခဲ့တာတစ်မျိုးပြည်တွင်းရောက်ရဲ့သူ့ပြည်သူလူထုကိုဆက်ဆံတာတစ်မျိုးဆိုတာဒါကျွန်တော်တို့ကအခုကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေနဲ့ပြည်သူလူထုအတွက်ကဒါအစ်စ်ဆမ်းမဟုတ်ဘူးဆိုတော့နိုင်ငံတကာအနေနဲ့လည်းထားဖို့အတိမတ်ပြုဖို့ဘောအဝတ်နဲ့ဆစ်ဖို့လို့တတိထားဖို့လို့လိုတယ်အပြင်မှာပြောရင်တစ်မျိုးပြည်တွင်းမှာပြန်ပြီးဆောင်ရွက်လို့ရှိရင်တမျိုးပေါ့နော်အဲ့တော့ဒီဘက်ချစ်လို့အနေထားမျိုးကြီးမှာအခုဒီမှာပြင်ညာချက်ထဲမှာလည်းပါတယ်ဒီဘရူနိုင်းကပြောတဲ့တချို့ကိစ္စတွေမှာဆိုလို့ရှိရင်အဲခုနပြောတဲ့ဒီ digital နဲ့ပတ်သက်တဲ့ဟာတွေနော်ဒီ digitalization လို့ဖို့ကိစ္စတွေပေါ့နော်အဲဒီ sustainability လို့ပါတော့ပြောတယ်ဆိုရင်ထားပါတော့ပြည်ပမှာ internet တွေလည်းဒီလောက်ဖြတ်တော့မယ်ဆိုတော့ရှိမှာအခုပြင်ညာချက်ထဲမှာပြောထားတဲ့အချက်တွေနဲ့နောက်ဆုံး consensus ထဲမှာပါတဲ့အချက်တွေကရှင်းအောင်ညညဖူးလို့တော့မှကျမတို့ကပြောလို့ရတယ်မနီယာစတိတ်မန့်မှာဆိုတော့ဒါကဘာကိုပြနေလဲဆိုရင်အာဆီယံမှာဒီလိုအာဏာရှင်တွေနဲ့ကွန်ဆန်ဆပ်သမျှော်ဘူးယူနေရတာဒီ value အဖြစ်ကွန်ပေါ်တော့ဆန့်ကျင်ဘက်တွေဖြစ်နေတယ်အထူးတူပဲပြန်လာတော့လဲအဲဘိုးဆိုဒီမူကြီးမရောက်လာကဒီလိုပဲဆက်လုပ်နေဆိုကျမတို့ဘုရားအစမ်းမဟုတ်ဘူးစောင့်ကြည့်ဖို့အချိန်မပေးသင့်တော့ဘူးစောင့်ကြည့်လို့ရှိရင်နောက်ထပ်နှစ်20စောင့်ကြည့်ပါလားနှစ်15နှစ်စောင့်ကြည့်ပါလားဆိုတော့ဒါဆိုလို့ရှိရင်နောက်ထပ်အာဆီယံရဲ့ညီပုံပေါ်မှာကမ္ဘာညီပုံပေါ်မှာနောက်ထပ်အကျွေးမဲ့အာဏာရှင်နိုင်ငံတခုပေါ်ပေါက်လာဖို့ပဲရှိပါတယ်ကျမတို့ကတော့စောင့်ကြည့်မစောင့်ကြည့်တယ်ဘူးစောင့်ကြည့်ကြလည်းမလိုတော့ဘူးနှစ်ပေါင်းများစွာဒီလိုအတွေ့အကြုံတွေရှိခဲ့ဖို့ပြီဖြစ်ပါတယ်
အဲ့တော့အာဆီယံကအထူးစည်းဝေးမတိုင်ခင်မှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းသူတို့ဆက်သွယ်တယ်လို့ကြားရရှိအဲ့ဒါလည်းဟုတ်မဟုတ်ပေါ့နော်ဒေါ်စင်မအောင်တို့အာဆီယံဘက်ကဟိုဆက်သွယ်ခြင်းရှိမရှိပေါ့နော်သိလို့ရမှာရှင့်
သိရပါတယ်ကျမတို့အခုအာဆီယံရဲ့ဥက္ကဋ္ဌ Chairperson စီကိုလည်းကျမတို့ NUG ကနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကျမတို့စာပေးပို့ပါတယ်အဲ statement ကိုလည်းဖတ်သွားတယ်လို့ကျမတို့တတိယပြန်လဲသိရှိရပါတယ်ထို့အတူအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရောကလည်းဆက်သွယ်ပြီးတော့ဗမာကြီးအစည်းအဝေးမှာပြောချင်လေ NUG ရဲ့အသက်ကိုသူတို့ offer လုပ်ပါတယ်အဲအထူးသဖြင့်အစည်းအဝေးမလုပ်ခင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ညက်နေပိုင်းမှာရှိတယ်ပေါ့နော်အစည်းအဝေးမတိုင်ခင်တရက်ညက်နေမှာသူတားတွေကိုနိုင်ငံခြားရေးဝန်ကြီးတွေအားလုံးစီကိုသူတို့ဖြန့်ဝေ ပေးပါတယ်ဆိုတော့ပြောရလို့ရှိရင်ဆက်သွယ်ရဆိုတော့အဲ့ဒီလိုမျိုးဆက်သွယ်ပြီးတော့ကျွန်တော်တို့စီရဲ့အတန်ဘာပြောချင်လဲဒီစီဝေးမှာဘာပြောချင်လဲဆိုပြီးတော့ offer လောက်တာရှိပါတယ်ဆိုတော့အဲ့ဒီ offer ကိုဟိုကျွန်တော်တို့ရရှိခဲ့ပါတယ်အင်ဒိုနီးရှားစီရနေပြီးတော့လေ
အဲ့တော့ဟို NUG ဘက်ကကြတော့သူတို့အဲ့ဒီအထူးစီဝေးမှာ NUG ရဲ့သဘောထားကိုသူတို့ဖတ်သွားတယ်လို့ကြားရဲဆိုတာအဲ့ဒါအတိအကျသူတို့ပြန်ပြောသေးတာ
ဟုတ်ကဲ့ဒလားပိတ်အစီဝေးဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒါအကုန်လုံးကိုတော့သူတို့အပြင်ကိုထုတ်ပြန်တာမရှိပါဘူးအဲကျွန်တော်တို့ဆက်သွယ်နေတဲ့ချက်ကနေပြီးတော့ဒီဟာကိုသူတို့တင်ပြသွားတယ်ဖတ်ကြားသွားတယ်ပြီးတော့ကျွန်တော်တို့သတင်းပြန်သိရပါမယ်အဲ့
တော့ NUG ကပေါ့နော်အဲ့ဒီအထူးစီဝေးတဲ့အပွဲအတွက်ကိုအဓိကဘာတွေတင်ပြခဲ့လဲရှင
်အဓိကတော့စစ်တဲ့အာဏာသိမ်းမှုကိုနောက်ပြီးတော့စစ်ကောင်စီကိုအတိမတ်အကြည့်ဖို့ရယ်နောက်ပြီးတော့ဖန်စီထိမ့်သိမ်းထားတဲ့နော်ဟိုကောင်းဆောင်တွေအပါဝင်တရားလက်လို့ဖန်စီထိမ့်သိမ်းထားရတဲ့ခံရတဲ့သူတွေအားလုံးကိုပြန်လို့ဖို့ခုနဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လို့ပေါ့နော်ဆိုတော့နောက်ပြီးတော့အာဆီယံချာတာမှာပါတဲ့အတိုင်းအန်ကွန်စတီကျူရှင်နယ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ခဲတဲ့လောက်ခဲ့တဲ့စစ်ကောင်စီကိုအတိမတ်မပြုဖို့ပေါ့လေအဒီကအဲ့ဒါပါပဲအဒီကကျွန်တော်တို့အစောပိုင်းတုန်းကပြောကြားခဲ့တဲ့ဒီအတိုင်းပဲနောက်ပြီးတော့တတိထားဖို့လို့ဒီအာဆီယံရဲ့ဒီအစည်းအဝေးနဲ့ဒီဟာတွေကအချိန်ဆွဲတာမျိုးစစ်ကောင်စီရဲ့အတုံးချတာမခံရဘူးလို့ဆိုပြီးတော့ကျွန်တော်တို့ message ရေးပေးခဲ့ပါတယ်အ
ဲ့တော့ဘာပြောပေါ့နော်အာဆီယံကအခုလိုမြမအရေးကိစ္စကိုသူတို့လေးနဲ့ထားပြီးတော့သူတို့ဆောင်ရွက်လာတဲ့ကိစ္စပေါ့နော်ထိုင်းဝန်ကြီးချုပ်နဲ့ဖိလစ်ပိုင်သမ္မတကလွဲပြီးတော့ဂျန်နဲ့နိုင်ငံတွေကနော်ဝန်ကြီးချုပ်တို့သမ္မတတို့ကိုယ်တိုင်တက်ရောက်ခဲ့တဲ့အစည်းအဝေးအနေထားမှာပေါ့နော်အဲ့တော့သူတို့မြန်မာအရေးကိုအခုသူတို့ဘယ်လိုဆက်လက်ကင်တွယ်သွားမယ်ဆိုတဲ့အပိုင်းမှာလည်းတစ်ဖက်မှာလည်းအခုဒေါ်စင်မအောင်တို့တုံ့သက်တာကအာဆီယံဘက်ကဆောင်ရွက်ချက်တွေကထိရောက်မှုမရှိနိုင်ဘူးဆိုလို့ရှိရင်ရှေ့ဆက်ပေါ့နော်အခုမြန်မာအရေးကိုနိုင်ငံတကာဘက်ကဘယ်လိုဆောင်ရွက်သွားဖို့ဒေါ်စင်မအောင်တို့မြင်လဲရှင်
အဓိကအဖြစ်တော့အားလုံးကပိုသိကြတာကတော့ပထဝီနိုင်ငံရေးအနေထားရရောပေါ့နော်ကမ္ဘာဒီနိုင်ငံကြီးရဲ့အနေထားရရောကျွန်တော်တို့ဒီအစပြုခဲ့တာဟာပြည်တွင်းကဘယ်အစပြုခဲ့တာဖြစ်တယ်ပေါ့နော်ဒီလက်မခံတာပြည်မလက်မခံတာနောက်ကျမတို့ဒီသူလူလူကိုယ်တိုင်ကဒီစစ်ကောင်စီအာဏာသိမ်းတာနဲ့မြန်မာပြည်နောက်ထပ်အာဏာရှင်တကြောတစ်ပတ်အစိုးရတန်လျာလည်းမဲ့ဒီတန်လျာကြီးကိုကျမတို့ဖျက်ချနေကြတာဖြစ်တယ်ဆိုတော့တကယ့်ကိုပေါ့နော်ဟို organic ဖြစ်တယ်ကိုပြည်ပြင်းကအစ်မှန်ဖြစ်လာတဲ့သဘောထားတွေပြည်ပြင်းကအင်အားနဲ့အကျွန်တော်တို့ပြည်သူလူထုနဲ့အတူတူအခုမြို့သားညီညွတ်ရေးအစိုးရအဖွဲ့ကအတူတူအားလုံးဝိုင်းညံပြီးတော့ကိုခုကိုအားနဲ့ကျွန်တော်တို့အဓိကရုံးကြရမှာဖြစ်တယ်အဲ့ဒီလိုရုံးတဲ့ကိစ္စတွေအပေါ်မှာနိုင်ငံတကာကပေါ့နော်ချန်ရံလာဖို့လို့အတိမတ်ပြူလာဟုလို့ကတော့ကျမတို့ဆက်လက်ပြီးတော့ဆောင်ရွက်နေရမှာဖြစ်တယ်ဆိုတော့အပြင်ကအားကိုကျမတို့အားကိုလို့အလုံးစုံအားကိုပြီးကျမတို့ဘာမှမလုပ်ပဲနေလို့မရပါဘူးကျမတို့ဘက်ကအဓိကအရင်ကိုတိုင်းပြည်ရဲ့အကြောင်းလဲအတွက်ကိုတိုင်းတူးချင်းတယောက်ချင်းစီကဆက်လို့လုပ်ရမှာနိုင်ငံရေးအရာတာဝန်ရှိနေတဲ့ဥဆောင်မှုပေးနေတဲ့ NUG အပါအဝင်တူးချင်းတယောက်ချင်းနိုင်ငံသူနိုင်ငံသားတွေရာလည်းသူတို့ရဲ့သဘောထားတွေကိုထုတ်ပေါ်နေတယ်ဆက်လက်ပြီးတော့ကျမတို့ပို့ပြီးတန်မာဖို့ကျမတို့ပို့အားရှိဖို့ပို့ပြီးတော့စူးစီးပြီးတော့ပို့ပြီးတော့တက်ချက်ခံနိုင်ဖို့ပို့ပြီးတော့အရေးကြီးလာပါတယ်တက်ချက်ပါနောက်ဒုတိယတစ်ချက်ကပထဝီနိုင်ငံရဲ့အနေထားအရအရေးကြီးတဲ့အင်းကြီးချင်းနိုင်ငံတွေအပေါ်မှာလည်းကျမတို့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုဒီမိုကရေစီအသွင်ကူးပြောင်းမှုဟာအင်းကြီးနိုင်ငံချင်းနိုင်ငံတွေအတွက်ကောင်းကျိုးကိုတည်ဆောက်လာမှာဖြစ်တယ်မြေတီနိုင်ငံရေးစနစ်ကိုပြည်တွင်းမှာကျင့်သုံးနေဖြစ်စီအင်းကြီးနိုင်ငံနိုင်ငံတွေရဲ့ငြိမ်းချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုထောက်ပံ့ဖြစ်စေမှာဖြစ်တယ်ဆိုတော့ကျမတို့ဒီထက်ပို့ပြီးတော့သဘောပေါက်နားလည်အောင် engage လုပ်ပြီးတော့ဆောင်ရွက်သွားကြမှာလို့မြင်ပါတယ်
အခုဆိုရင်ပေါ့နော်ဒီအာဆီယံအထူးစီဝေးပွဲမှာဒီဒေါ်စင်မောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားထုတ်ပြန်ချက်ကိုပေါ့နော်သူတို့ဟိုဒီစီဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရှေ့မှာပဲဒါဟိုသူတို့ဖတ်ကြားပေးခဲ့တယ်ဆိုတဲ့အနေထားမှာရောဟိုဘာပဲပြောပေါ့နော်အာဆီယံဘက်ကနောက်ပြီးတော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လည်းသူတို့တိုက်တွန်းတဲ့အထဲမှာဒီသက်ဆိုင်သူအားလုံးနဲ့ဆွေးနွေးဖို့ပေါ့နော်အခုဒီအာဆီယံရဲ့အထူးကိုယ်စားလှယ်ကိုလည်းသူတို့ခန့်အပ်ပြီးဆောင်ရွက်မယ်ဆိုတဲ့အပိုင်းမှာရောအဲ့ဒါနီးလန်းတစ်ခုနေနဲ့ဟိုဖြစ်လာနိုင်ဖို့ရောမရှိဘူးလားရှင
်စစ်ကောင်စီနဲ့ထိုင်ပြီးတော့စကားပြောဖို့ဆိုရင်တော့စစ်ကောင်စီရဲ့သွေးစွန်းနေတဲ့လက်တွေကိုအရင်ပြန်ပြီးတော့ပြင်ဆင်ဖို့ပြောင်းလဲဖို့လိုပါလိမ့်မယ်ခုနပြောသလိုအာဆီယံကိုယ်တိုင်ကတော့လောက်လူတက်ပြီးတော့အကျန်းဖက်တဲ့စစ်ကောင်ဆောင်ကိုအတူတူထိုင်ပြီးစကားပြောတာကတကယ်တော့အဖြေအဲ့လိုစကားပြောပြီးတော့မှအဖြေတစ်ခုကောင်းကောင်းမရဘူးဆိုရင်အာဆီယံရဲ့ပုံရိပ်ကိုလည်းကြာဆင်းစေမှာဖြစ်တယ်။ထို့အပြင်ကျမတို့ပြည်တွင်းမှာလည်းပြည်သူလူထုရဲ့အသံကိုနားထောင်ရပါတယ်။ဆိုတော့ကျမတို့ကိုယ်တိုင်နိုင်ငံရေးအရာ principle အရာရောပြည်သူလူထုရဲ့သဘောထားအမြင်တွေအရာရောအခုလက်ရှိရှိနေတဲ့စစ်ကောင်ဆောင်နဲ့တော့စကားပြောဖို့ခက်ပါတယ်။ ဆိုတော့သူကိုယ်တိုင်ကသူ့အမားကြီးကိုအရင်ဝန်ခံရမယ်ပြီးတော့တာဝန်ယူရမယ်တာဝန်ခံရမယ်ဒါဆိုရင်ကျွန်တော်တို့စကားပြောဖို့လမ်းကဝင်သွားမှာဖြစ်ပါတယ်အဲ့တော့ပြည်သူလူထုအပေါ်မှာနော်လူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုထပ်ထပ်ခါခါကျူးလွန်ခဲ့တဲ့သူတယောက်နဲ့ကျွန်တော်တို့ကဥရဖားရစကားပြောဖို့အစီအစဉ်မရှိပါဘူးတကယ်ရတာဒါလောက်ဒီနဲ့တွဲဆောင်ဆွေးနွေးရတဲ့ဒီနဲ့ဖြည့်ရှင်းရမယ်ဆိုတော့ကျွန်တော်တို့လက်ခံပါတယ်ဒါအန်နီမဘန်နိုင်ဖြစ်တယ်နောက်ဆုံးစစ်ပွဲတွေတောင်ဒီလိုပဲဖြည့်ရှင်းရတာဖြစ်တယ်ဒါပေမဲ့ကိုယ့်ရဲ့အမားကိုကိုယ့်အဖြစ်ကိုဝန်ခံထားခြင်းမရှိတဲ့ခေါင်းဆောင်ဆက်လက်ပြီးတော့ကျူးလွန်နေတဲ့အဲရာဇဝတ်တာတမိုင်းဖြစ်နေတဲ့ခေါင်းဆောင်တွေနဲ့တော့ကျွန်တော်တို့စကားပြောဖို့ခက်ပါတယ်ပထမဆုံးစကားပြောဖို့ဆိုရင်စစ်ကောင်စီကိုယ်တိုင်ကသူတို့ကျူးလွန်ခဲ့တဲ့သူဒါမှမဟုတ်ခေါင်းဆောင်တွေကိုဖယ်ရှားပြီးတော့အမှန်တကယ်ပြုပြင်ပြောင်းလဲရေးနဲ့တကယ်ကိုဒီမိုကရေစီအတွင်းကူပြောင်းရေးထို့သူပြည်သူလူထုနဲ့တိုင်းသားတွေလိုအပ်နေတဲ့ပန်းနိုင်ကိုအတူတူတောင်းမယ်ဆိုတော့ဖြည့်ရှင်းဖို့ထိရှားလိုတဲ့ဆိုတော့စိတ်နဲ့ချင်းကပ်လာပြီဆိုတော့ကျွန်တော်တို့စကားပြောဖို့ဆန္ဒရှိပါတယ
်အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်အာဆီယံရဲ့သဘောထားရောဘယ်လိုတွေ့ရလဲရှင
်အာဆီယံရဲ့သဘောထားကတော့ဒီကတော့ကျွန်တော်တို့2020ရွေးကောက်ပွဲမှာရွေးကောက်တင်မြှောက်ခံထားရတယ်လို့တော်ကိုယ်စားလှယ်ကြီးဖြစ်တယ်ရွေးကောက်ပွဲကြားလိုက်ကိုသူတို့အတိအမှတ်ပြုတယ်ဆိုတဲ့စတန်ဒါနဲ့ရက်ပြီးတော့မှဒီရွေးကောက်တင်မြှောက်ခံထားရတယ်လို့တော်ကိုယ်စားလှယ်ကြီးဟိုအခြေပြုပြီးတော့လို့တော်ကိုယ်စားလှယ်ကနေပြီးတော့ initiate လုပ်ထားတယ်တော့တကယ်ဟိုတိုင်းသားတွေနိုင်ငံရေးပါတီတွေနဲ့ stakeholder တွေအကုန်လုံးနဲ့စကားပြောဆွေးနွေးပြီးတော့ထွက်ပေါ်လာတဲ့ NUG အပေါ်မှာလည်းသူတို့ဆက်လက်ပြီးတော့ဒီရဲ့အတန်တွေကိုတော့နားထောင်သွားဖို့လို့ရှိပါတယ်ဒီလိုပဲကျွန်တော်တို့နားလဲခုန CRPH ပေါ့နော်ဒီရွေးကောက်တင်မြှောက်ခံလွှတ်တော်ကိုယ်စားလှယ်ဒီနဲ့ကလေးကသူတို့ဆက်လက်ပြီးဆောင်ရွက်နေတာရှိတယ်လို့ကျွန်တော်တို့ ASEAN မှာလည်း Parliamentarian ASEAN Parliamentary Group ဆိုတာရှိပါတယ်ဒါကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်ဘဝတွေကပြီးခဲ့တဲ့9နှစ်ကလေးကဒီလွှတ်တော်ချင်းချင်းဆက်ဆံဆောင်ရွက်မှုတွေမှာ ASEAN Parliament နဲ့လည်းဆက်သွယ်ဆောင်ရွက်နေတာရှိတယ်အဲ့တော့ဒီတရားဝင်မှုကို ASEAN ကိုယ်တိုင်ကငင်းပယ်လို့မရပါဘူးအဲ့ဒီအတွက်ကြောင့်မို့လို့အဲသူတို့ဘလို့ပဲဘောနောနိုင်ငံရေးရာ controversy ဖြစ်စရာတွေရှိနေပါစေ။အဲကျွန်တော်တို့ရဲ့ဖြစ်တည်မှုပြည်သူလူထုရဲ့ရွေးကောက်တင်မြှောက်ထားတဲ့ mandate တွေပေါ်မှာအာဆီယံကိုယ်တိုင်ကငင်းပယ်လို့မရပါဘူး။တစ်ဖက်မှာလည်းစိတ်ကောင်းစီကိုသူတို့အသိပ္ပယ်ပြုလို့မရတဲ့အပိုင်းတွေလည်းရှိနေပါတယ်။ဆိုတော့ပုံမှန်အားဖြင့်တကယ်ဟိုဘောနောငင်းငင်းချင်းချင်းအခြေအနေမှာရွေးကောက်တင်မြှောက်ခံထားတဲ့အစိုးရတရက်ကိုဆက်ဆံသလိုမျိုးတစ်ဖက်လုံးကိုဆက်ဆံဖို့ခန့်နေတယ်ဆိုပေမဲ့ legitimacy ကကျွန်တော်တို့ဘက်မှာရှိနေပါတယ်။ဒါကြောင့်မို့လို့နော်ကျွန်တော်တို့ကိုနဲ့စကားမပြောဘဲနဲ့တော့မြန်မာပြည်ရဲ့အသွင်ကူးပြောင်းရေးကို negotiate လုပ်မယ်စကားပြောမယ်လို့လုပ်မယ်ဆိုလို့ရှိရင်တော့အာဆီယံအနေနဲ့လည်းခက်ခဲဖြစ်သွားပါလိမ့်မယ်
။ဒီမြမရေးအာဆီယံ2စည်းဝေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားကိုသူတို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရှေ့မှာသူတို့ဖတ်ပြသွားတာပေါ့လေ။အဲ့ဒီပုံမှာရောဒေါ်စင်မအောင်တို့ဘယ်လိုမြင်လဲရှင
်။ဒါလည်းကောင်းတဲ့အချက်ပါပဲ။ဒါကျွန်တော်တို့ကိုဘလို့ပဲအဲပေါ့နော်စစ်ကောင်စီကပြောနေနေဆိုနေနေကျမတို့ရဲ့ statement ကိုဒီ NUG ရဲ့သဘောထားကိုတော့ဒီစစ်ကောင်စီရဲ့ခေါင်းဆောင်ရှေ့မှာဖက်ပြလိုက်ခြင်းအပြင်ဒါကဟိုပြောရမယ်ဆိုလို့ရှိရင်ဟိုပေါ့နော်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီအပေါင်းပါတွေဟာအာဏာကိုပြည်သူလူထုကမပေးဘဲနဲ့အတင်းလူယူထားတဲ့ခေါင်းဆောင်တွေဖြစ်တယ်။အာဏာရဲ့အထုပ်ထအာဏာရဲ့မူလပိုင်ရှင်တွေရဲ့သဘောထားမပါဘဲနဲ့အာဏာလူယူထားတဲ့ခေါင်းဆောင်တွေဖြစ်တယ်ဆိုတာကိုတော့သူတို့ကျမတို့သတိပေးလိုက်နိုင်မယ်လို့ထင်ပါတယ
်။အခုဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ပေါ့နော်အင်ဒိုနီးရှားနိုင်ငံကိုသွားပြီးတော့အာဆီယံ2စည်းဝေးကိုတက်တဲ့အတွက်ကောသုံးသက်ချက်တွေထဲမှာပေါ့နော်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အတွက်တော့ဟိုအသက်ရှူပေါက်ဟိုရသွားတယ်ဆိုတော့သုံးသက်ချက်တွေရှိရဆိုတော့ဒီပေါ်မှာရောဒေါ်စင်မောင်တို့ဘယ်လိုမြင်လဲရှင
်အဲဒါတော့ရှင်းလင်းပါတယ်ရှင်းလင်းပါတယ်ဆိုတော့တစ်ဖက်ကလည်းအာဆီယံကောင်းဆောင်လေးနည်းနည်းကတော့အာဆီယံဒေတာရင်းနိုင်ငံတို့ရဲ့ပြဿနာကိုဒါသူတို့စူးစမ်းပြီးတော့ဖြေရှင်းနဲ့ကျွန်တော်အထောက်မှုလို့တော့ပြောလို့ရတယ်တစ်ဖက်ကလည်းဒီစစ်ကောင်စီကောင်းဆောင်အနေနဲ့ကတော့သူတို့အတွက်လည်းအကျိုးအမြတ်မရှိဘဲနဲ့တော့သွားတက်မှာတော့မဟုတ်ဘူးဒါအမတန်ဒါထွက်ပေါက်လို့ယူဆလို့သွားတွေ့တာဖြစ်မှာပေါ့။ဘာဖြစ်လို့လဲဆိုတော့တာမန်ဒီစစ်ကောင်စီကောင်းဆောင်နေနေပြည်တွင်းမှာရောက်ရှိနေတဲ့တာမန်ပေါ့နော်။တာမန်ကြီးတွေနဲ့တော့မှတွေ့ဆုံခွင့်ကိုအချိန်ချင်းညင်းပယ်တယ်။ကိုယ်ဖိအားပေးမဲ့သူတွေအမှန်တရားကိုပြောမဲ့သူတွေနဲ့ဆိုတွေ့ဆုံဖို့အများကြီးညင်းပယ်နေတဲ့စစ်ကောင်စီရဲ့ကောင်းဆောင်တယောက်အနေနဲ့အာဆီယံအစည်းအဝေးကိုသွားတက်ရတယ်ဆိုတာသူတို့အတွက်တစုံတရာထွက်ပေါက်ရလိမ့်မယ်လို့သူမျှော်လင့်ချက်ရှိလို့တော့သွားတက်တာပေါ့လေသူတို့အရှုံးရှိမယ်ဆိုရင်တော့သူသွားပြီးတော့တက်ရမှာမဟုတ်ဘူးဒါမဲ့တစ်ဖက်ကလည်းအာဆီယံကလည်းတူတူတန်တန်ဆက်ဆံတာမျိုးမဟုတ်ဘဲနဲ့စင်ကြယ်ဆင်လက်တွေတော့ရှိတာပေါ့တနိုင်ငံချင်းစီမှာရဲ့သဘောထားတွေအရတော့ကျမတို့ appreciate လုပ်ရမယ့်နိုင်ငံတွေရှိပါတယ်ဥပမာအင်ဒိုနီးရှားလိုမလေးလိုအာရှတွေပေါ့နော်ခုနကကမ္ဘောဒီးယားလိုအဲ့လိုပေါ့တချို့ကောင်းဆောင်တွေတက်တက်ကြွကြွနဲ့ဒီမြမအရေးဝိုင်းဝန်းဖြည့်ရှင်းဖို့ကြိုးစားပေးနေကြတဲ့ကောင်းဆောင်တွေကိုတော့ appreciate လုပ်ရပါတယ်ဆိုတော့ဒါပေမဲ့လည်းအခု consensus ထွက်လာတဲ့အခါမှာတော့ထူးမခြားနာပဲဖြစ်တဲ့အတွက်ဟိုတိကျတဲ့ပြသားတဲ့မြန်မာပြည်သူလူထုလိုချင်နေတဲ့လိုချင်တာမဟုတ်ဘူးလိုအပ်နေတာအရေးကြီးလိုအပ်နေတဲ့ အခြေမျိုးကိုထုတ်မပေးနိုင်ဘူးခုနပြောတဲ့ဒီဗိုလ်ချုပ်ဦးကြီးမင်းအောင်လိုင်းနဲ့စစ်ကောင်စီအကြမ်းဖက်တဲ့သူတွေနဲ့စကားပြောဖို့ဆိုတဲ့အနေအထားမျိုးတွေသူတို့တက်ရှူပေးလိုက်မယ်အနေအထားမျိုးဒီလေးအဆက်ချစ်ပေါ့လေနော်ဒါနှောင့်နှေးအောင်ကြန့်ကြအောင်လုပ်တဲ့အနေအထားမျိုးလိုပဲကျွန်တော်တို့သုံးသပ်ကြတယ်ကျွန်တော်လည်းအဲ့ဒီအတိုင်းပဲမြင်ပါတယ်ကျွန်မရဲ့အမြင်အရ
ဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ပဲဖြစ်ပါတယ်ရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြောကြားပေးတဲ့အတွက်ဒေါ်စင်မောင်ကိုကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်မလည်း VOE ကိုကျေးဇူးများကြီးတင်ပါတယ်မိုင်